ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာမြေနုကျွန်းပေါ်မှာအစာငတ်ခံဆန္ဒပြသူရွန်ဂျာဒုက္ခသည်ရီကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုက်တက်တဲ့သတင်းတွေထွက်ပေါ်လာပြီးမှကျွန်းပေါ်မှာရှိတဲ့ရာနဲ့ချီတဲ့ဒုက္ခသည်ရီအကြားမကျေနပ်မှုတွေတိုးပွားလာနေပါတယ်။ဧပြီလတုန်းကပင်လယ်ထဲဆက်လီတွေနဲ့မျောနေတဲ့အဲ့ဒီရွန်ဂျာဒုက္ခသည်ရီကိုဘင်္ဂလားဒေ့ရှ်အစိုးရကဘာဆန်ချာကျွန်းပေါ်မှာနေရာချထားပေးခဲ့တာပါ။ဒီကျွန်းပေါ်မှာ14ရက်ထားမယ်လို့အာနာပိုင်တွေကပြောခဲ့တာလို့ဒုက္ခသည်အမျိုးသမီးတူက VOA ကိုပြောပါတယ်။ဘာဆန်ချာကျွန်းကနေကောက်ဆက်ဘဇားကိုပြန်မိုးအရေးအစာငတ်ခံဆန္ဒပြတောင်းဆိုနေသူတွေကိုဘင်္ဂလားဒေ့ရှ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကရိုက်တက်ခဲ့ကြောင်း15ရက်အတွင်းကောက်ဆက်ဘဇားကိုပြန်ခွင့်ရမယ်လို့တချို့အရာရှိတွေကပြောပြီးမှအခုလိုရိုက်နှက်ခဲ့တာဖြစ်ကြောင်းရွန်ဂျာမျိုးသားတူက VOA ကိုပြောပါတယ်။ဒီလိုရိုက်နှက်ခဲ့ကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းကြေညာချက်ထုတ်ပြန်ဆက်ဆွဲထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကကောက်ဆက်ဘဇားဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေကိုဘာဆန်ချာကျွန်းကိုရွှေ့ပြောင်းနေရာချထားပေးဖို့အချိန်တော်ကြာကြိုးစားနေကြတာပါ။ဒါပေမဲ့ဒုက္ခသည်တွေကအဲ့ဒီကျွန်းပေါ်လူနေထိုင်ဖို့မသင့်ကြောင်းပြောပြီးငြင်းဆန်နေကြတာဖြစ်ပါတယ်။အီဘီလာတို့ကတော့မလေးရှားနိုင်ငံကိုတွားရောက်ဖို့မျှော်လင့်ချက်နဲ့ဆက်လီနဲ့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေပင်လယ်ထဲလက်နဲ့ချီမျောနေခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အစိုးရကကြားဖြတ်ထိန်းသိမ်းခဲ့ပြီးကျွန်းပေါ်ကိုပို့ခဲ့လို့အခုလိုတက္ကသိုလ်300ကျော်ပါစင်ချာကျုံပေါ်မှာရောက်ရှိနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေနေရာပြန်ရေးကိစ္စနိုင်ငံခြားဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစွေကမကြာခင်ကပဲကုလသမဂ္ဂတပ်ပလဲညီလာခံမိန့်ခေါ်မှာထည့်သွင်းပြောကြားသွားခဲ့ပါတယ်။မြန်မာဆိုရကရိုဂျာ3ဒုံးကိုလက်မခံဘဲဒုက္ခသည်တွေကိုစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။